ခန့်သာလို့မပါရက်လားတူတော့မောင်းအနေကဘာလို့နေတဲ့သင်္ကန်းကျုံမျိုးနယ်ထဲကထီဆိုင်ဒီဇိုင်းမှာထီသွားထိုးဖြစ်တယ်ပတ်စံချင်းတော့ထီဆောင်ကို1300လုံးနဲ့တွက်ပြီး5000အတွက်6500ကျပ်ကျသင့်မှာဖြစ်တဲ့အကြောင်းထီဆိုင်ပိုင်ရှင်ကပြောပါတယ်ဒါနဲ့အဘကထီဆိုင်ပိုင်ရှင်ကိုပြောပြတယ်အစိုးရကထီဆောင်ကိုကျပ်1000လုံးနဲ့သာရောင်းချရမယ်လို့သတ်မှတ်ထားတဲ့အကြောင်းကျပ်1000ထက်ပိုယူရင်အေးအေးခံရမှာဖြစ်တဲ့အကြောင်းထီဆောင်ကျပ်1000ထက်ပိုပြီးအမျက်တင်ရောင်းချခွင့်မရှိတဲ့အကြောင်းပြောပြမိပါတယ်ပြီးတော့ထီဆိုင်ပိုင်ရှင်ကအဘရဲ့ဒီလိုသာအေးအေးဆိုရန်ကုန်တမျိုးလုံးဝဆိုင်တွေအားလုံးနီးပါးကိုအေးအေးရမှာဖြစ်တဲ့အကြောင်းပင်ရင်းဆိုင်တွေစီမှာဝယ်ကလေးကကိုဈေးနှုန်းမြင့်နေတာဖြစ်တဲ့အတွက်သူတို့အားလုံးလည်းဈေးတင်ရောင်းချနေကြရတာဖြစ်ကြောင်းပြန်ပြောပြပါရစေ။မြန်မာနိုင်ငံလွတ်လပ်ရေးထက်တောင်တက်တန်းပို့ကြီးရင်နေတဲ့အောင်ပါလီထီကို1938ခုနှစ်ကလေးကစတင်ပြီးရောင်းချခဲ့တာပါ။အဲဒီတုန်းကစုကြေးကျပ်သိန်းသတ်မှတ်ခဲ့ပါရစေ။စုကြေးငွေကိုတဖြည်းဖြည်းတိုးမြင့်သတ်မှတ်ခဲ့ပြီးထီလက်မှတ်ဈေးနှုန်းကိုလည်းတိုးမြင့်လာခဲ့တာမှာအခုဆိုရင်ထီဆောင်ကျပ်1000ဖြစ်နေပြီးစုကြေးကလည်းကျပ်သိန်း1000ခွဲတိချင်းမြင့်နေခဲ့ပါပြီ။ခေအဆက်ဆက်ထီလက်မှတ်ဈေးနှုန်းကိုအောင်ပါလီသိန်းစုဌာနခွဲကနေတရားဝင်ဈေးနှုန်းတစ်ခုနဲ့သတ်မှတ်ထားခဲ့ပြီးမှပြည်သူတွေဟာအစိုးရတရားဝင်ရောင်းချတဲ့ဈေးထက်ပိုပြီးအမြဲပေးဝယ်ခဲ့ကြပါတယ်။ကျပ်1000နဲ့ထီလက်မှတ်တွေမထွက်ခင်ကတည်းကကျပ်900တန်းထီလက်မှတ်တွေတုန်းကလည်းကျပ်600 900ပေးပြီးဝယ်ခဲ့ကြပါတယ်။အခုကျပ်1000နဲ့ထီလက်မှတ်တွေထွက်လာတော့ပြည်သူတွေဟာထီလက်မှတ်ဈေးတင်ရောင်းချမှာကိုစိတ်ပူခဲ့ကြပါတယ်။ပြည်သူတွေစိတ်ပူခဲ့ကြရတဲ့အတိုင်းအခုဆိုထီဆိုင်တွေကသတ်မှတ်နှုံထားတဲ့ပုံတင်ပြီးရောင်းချနေကြပါပြီ။ပြီးခဲ့တဲ့အော်တိုဘာလအတွင်းအောင်မလီထီကိုစလဲတစ်စင်ကံဖြတ်ဈေးနှုန်းဟာကျပ်990နဲ့စံချိန်တင်မြင့်တက်ခဲ့တယ်လို့သိရပါတယ်။ထီလက်မှတ်တစ်စောင်ရဲ့အရင်းတန်ဖိုးဟာ910ကျပ်ဖြစ်ပြီး1000ကျပ်နဲ့ရောင်းချရမယ်လို့သတ်မှတ်ထားပြီးမှဈေးကစားတဲ့ကုန်တယ်ကြီးတွေကဈေးတင်ရောင်းချလာကြတာပါ။ကျပ်1000နဲ့ထီလက်မှတ်တွေကိုဈေးတင်ရောင်းချနေတာနဲ့ပတ်သက်ပြီးအရေးယူနိုင်မှုအတွက်အတိုင်းဒေသအသီးသီးမှာစစ်ဆေးဖို့ရုံးချုပ်ကညွှန်ကြားထားတဲ့အကြောင်းဒီတွင်ခွန်များဦးစည်းဌာနအောင်ပါလီသိန်းစုဌာနခွဲရဲ့ညွှန်ကြားမှုကဆိုပါတယ်။ဒါပေမဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေမရှိတော့မြန်မာတိုင်းနိုင်ငံလုံးကြီးပါးကထိဆိုင်တွေအားလုံးဟာဈေးတင်ရောင်းချနေကြပါတယ်။ ARD တိုင်းဘက်မှာဆိုရင်ထိတစ်စောင်ကျပ်1500ထိပေးပြီးဝယ်နေကြရတယ်လို့ကြားသိရပါတယ်။အောင်ပါလီသိန်းစုဌာနခွဲနဲ့ထိကိုယ်စားလှယ်ကြီးတွေချုပ်ဆိုထားတဲ့စာချုပ်ထဲမှာတန်ဖိုးတိုးမြင့်ရောင်းချခဲ့လို့စစ်ဆေးတွေးရှိရင်ထိလက်မဲ့ဝယ်ယူခွင့်ကိုရက်စဲမဲ့အပြင်ပေးသွင်းထားတဲ့တဘောစင်ငွေကိုပါသိမ်းဆည်းမယ်လို့ပါပါတယ်။ဒါပေမဲ့အရောင်းဝယ်စာချုပ်ဟာဌာနနဲ့ချုပ်ဆိုထားတဲ့ကိုယ်စားလှယ်တွေမှသာအကျုံးဝင်ပြီးအစင့်စင့်ရောင်းချတဲ့သူတွေကိုအရေးပေါ်ကြတော့အခက်အခဲတွေရှိနေတယ်လို့သိရပါတယ်။စာချုပ်သာရှိပြီးအောင်ပါလီထီဥပဒေမရှိသေးတဲ့အတွက်အောက်ခြေအစင့်စင့်ထီအရေးလိုမရဘူးဖြစ်နေတာပါ။နောက်ပြီးဌာနကတာဝန်ရှိသူတယောက်ပြောတာမှာတိုင်ကြားတာမရှိတဲ့အတွက်အရေးလိုမရဘူးဆိုတာလည်းလွဲချော်နေပါတယ်။ဒါလို့ပေါ်ပေါ်တင်တင်ထီဆိုင်အားလုံးနီးပါးဈေးတင်ရောင်းချနေကြတာကိုတိုင်ကြားမှအတိမအရေးယူမယ်ဆိုတဲ့စကားဟာတာဝန်မဲ့ရကြလွန်းနေပါတယ်။ထီဆိုင်တွေဈေးတင်ရောင်းချနေတာကိုရက်ွက်ထဲကခလေးကအစသိနေချိန်မှာဌာနကလူတွေမသိဘူးဆိုတာကလည်းစိုးဝါးလွန်းလာပါတယ်။လက်ခွဲထီဆိုင်တွေကဈေးတင်ရောင်းချနေကြရင်သူတို့တဆင့်ယူရောင်းချတဲ့ပင်ရင်းထီဆိုင်ကြီးတွေကိုအရေးယူရမှာပါ။ဒီလိုအရေးယူလိုက်ရင်ပင်ရင်းထီဆိုင်တွေကလက်ခွဲထီဆိုင်တွေကိုဈေးတင်မရောင်းချဘူးအချင်းချင်းညှိနှိုင်းကြပါလိမ့်မယ်။ဒီကိုဈေးတင်ရောင်းချနေတာကြောင့်ပြည်သူတွေနစ်နာနေရတဲ့အတွက်အစိုးရကအရေးယူထိန်းသိမ်းပေးဖို့ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်နှစ်ကလွတ်တော်ကိုယ်စားလှယ်ဦးထေးဦးကလွတ်တော်မှာ2018ခုနှစ်ဒီဇင်ဘာလတုန်းကအဆိုတင်သွင်းခဲ့မှုပါတယ်။ဒါပေမဲ့လက်ရှိအချိန်ထိရေးတင်ရောင်းချနေတဲ့ထီဆိုင်တွေကိုအစိုးရကမထိန်းသိမ်းနိုင်ခဲ့သေးပါဘူး။လက်ခွဲထီဆိုင်တွေအားလုံးဟာပင်ရင်းထီဆိုင်တွေကနေဝယ်ကလေးကဈေးမြင့်နေတာပါလို့တညီတညွတ်ထဲပြောနေကြတာကိုလည်းစဉ်းစားကြရပါလိမ့်မယ်။အခုအောင်ပါလီသိန်းစုဌာနကပေးတဲ့အမျက်ငွေဟာကိုယ်စားလှယ်တွေအတွက်အလုံးမဖြစ်ဘူးဆိုရင်ကိုယ်စားလှယ်တွေဟာဌာနနဲ့ပြန်ပြီးညှိနှိုင်းဖို့လိုပါတယ်အခုလိုဈေးတင်ပြီးပြည်သူတွေအိတ်ကတ်ထဲကချွေးနှဲစာကိုနှက်ယူဖို့မစိုးစားသင့်ပါဘူးနောက်ပြီးဌာနကပေးတဲ့အမျက်ငွေဆက်ရကန်တုံးဟာလည်းနည်းတယ်လို့ပြောလို့မရပါဘူးမိမိတူတဲ့အကျိုးစီးပွားအတွက်ဘယ်သူတည်းတည်းငတိမာရင်ပြီးရောဆိုတဲ့စိတ်မျိုးမထားသင့်ပါဘူးအချို့ဆိုရရင်အခုလိုပြည်သူတွေနစ်နာဆုံးရှုံးနေရတာဟာဥပဒေတသက်မတ်မတ်မရှိသေးတာကြောင့်လို့ဆိုရမှာဖြစ်ပြီးဆွေးနွေးနေတဲ့ဥပဒေကျန်ဖြစ်တဲ့အောင်ပါလီထီဥပဒေအမြန်ဆုံးထွက်လာပါမှဥပဒေပါတိုင်းတင်းတင်းကြပ်ကြပ်စီစစ်ထိန်းသိမ်းခြင်းဖြင့်ပြည်သူတွေဆုံးရှုံးနစ်နာနေရတာကိုကာကွယ်ပေးနိုင်မှာဖြစ်တဲ့အကြောင်းအကြံပေးတင်ပြရင်ဒီတစ်ပတ်ဤကုန်းချုပ်လိုက်ပြစီမင်းလဲအားရငါသည်စာပြန်မှာမင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အဘစန်နီဦး